ချင်းပြည်နယ်မင်းတပ်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်တွေကြားမနေ့ကပြစ်ခတ်တိုက်ခိုက်မှုအပြီးညနေပိုင်းမှာတော့နှစ်ဖက်ဆွေးနွေးညှိနှိုင်းပြေလည်သွားတဲ့အတွက်ဖမ်းဆီးထားတဲ့လူငယ်တချို့ကိုပြန်လွှတ်ပေးခဲ့ပါတယ်။ကြံနေသေးတဲ့ဖမ်းဆီးခံလူငယ်တချို့ကိုပြန်လွှတ်ပေးဖို့အပအဝင်တခြားချက်တွေဆက်ပြီးဆွေးနွေးသွားမယ်လို့လည်းဆိုပါတယ်။ဒီကြောင့် view တွေတဲ့တော့နိုင်ကိုအိမ်ကသတင်းပေးပို့ထားပါတယ်ခင်ဗျာ။
ချင်းပြည်နယ်မင်းတပ်မြို့မှာဧပြီလ28ရက်နေ့မနေ့မနေ့အစောပိုင်းကစစ်ကောင်စီတပ်ဖွဲ့တွေနဲ့မင်းတပ်ပြည်သူ့ကာကွယ်ရေးဖွဲ့အကြားပြစ်ခတ်မှုဖြစ်ပွားခဲ့ပေမဲ့ညနေပိုင်းမှာနှစ်ဖက်တွေ့ဆုံဆွေးနွေးရမှာတော့ည10နာရီလောက်မှာပြည်လည်သွားခဲ့ပါတယ်။နှစ်ဖက်ညှိနှိုင်းဆွေးနွေးတဲ့အချက်ကတော့မင်းတပ်မြို့ကာကွယ်ရေးဖွဲ့ခေါင်းဆောင်လူက VOA ကိုခုလိုပြောပါတယ်
လာသဘောတူထားတဲ့ဟာကျွန်တော်တို့ကလေးတွေခုနှစ်ဦးပြန်ထောက်ပြေးတယ်သူတို့ဆီကပြင်းပြနေတဲ့ဒူဟာမှုနဲ့စစ်သားတချို့ကိုကျွန်တော်တို့ကအောက်ကိုပြန်ဆင်းဖို့လမ်းဖွင့်ပြေးတယ်အားလုံးကြမ်းမရုပ်ပြေးဖို့နည်းနည်းချန်ပြေးတယ်သူတို့မျိုးအပြင်မှာပေါ့နော်ကျွန်မအကွာမှာရှိနေတဲ့နည်းချန်ပြေးရမြောက်တက်ကြရောပြန်ဆုတ်သွားပြီ
ဧပြီလ24ရက်နေ့ကမင်းတပ်မြို့မှာဆန္ဒပြသူမျိုးသမီးမျိုးသားစုစုပေါင်းခုနှစ်ဦးကိုစစ်ကောင်စီသားဖွဲ့ဝင်တွေကနေဖမ်းဆီးသွားခဲ့ပါတယ်ဧပြီလ26ရက်နေ့ကမင်းတပ်မြို့ဝင်ကောက်ခွင်းနှမ်းမှာစစ်ကောင်စီတပ်ဖွဲ့တွေရဲ့ရင်နှန်းကိုမင်းတပ်မြို့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေကနေပြစ်ခတ်တိုက်ခိုက်ခဲ့လို့စစ်တပ်ဘက်ကအကြမ်းဆုံးတိုင်ဟန်ရရှိခဲ့သလိုရင်းနှီးလည်းပျက်စီးခဲ့ပါတယ်။ဒီဖြစ်စဉ်တွေမှာလည်းမင်းတပ်မြို့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဝင်တို့ဖမ်းဆီးခံရမှုတွေရှိနေသလိုသူတို့တွေတော့ပြန်မလွတ်သေးပါဘူး။အဖမ်းခံကာကွယ်ရေးတပ်ဖွဲ့တွေပြန်လွတ်မြောက်ရေးနဲ့အခြားအချက်တွေကိုစစ်ကောင်စီတပ်ဖွဲ့နဲ့မနှက်ဖန်မှဆွေးနွေးမယ်လို့ကာကွယ်ရေးဖွဲ့ခေါင်းဆောင်သူကပြောပါတယ်။
လက်နက်ဖို့နဲ့ခံထားရတဲ့ဖက်ရကြံပြီးတယ်ဆောက်ရောက်ကြံပြီးတယ်စစ်တပ်ကအကြီးအကဲနဲ့ဟိုခရင်အုပ်ချုပ်ရေးမှုနဲ့ဟိုမင်းတပ်ကဟိုသာသနာရေးဆိုင်ရာအကြီးအကဲကြီးအလုံးပေါ့နော်မျိုးမီမျိုးဖားကြီးအပါအဝင်ကျွန်တော်တို့ဖက်ကလူငယ်တွေနဲ့ဆင်းနေတယ်သူတို့အရင်ဆုံးကန်းထားလာတာဆိုးရအစအိုးကြီးမှနေရာယူထားတယ်အဲ့ဒါကိုကျွန်တော်တို့ကခေပေးဖို့သူတို့ကတောင်းကျွန်တော်တို့ဖက်ကတောင်းဆိုမှာကလက်နက်မှုနဲ့ဖန်ထားတဲ့ယူဆန်စမရှိပြန်ထားပြဖို့တစ်သားကြီးအင်းုံနဲ့ကျွန်တော်တို့ပန်ယုံနေမှာနေရာယူထားတယ်ခေုံမှာနေရာယူထားတယ်အဲ့ဒါကြီးကသူတို့နေရာသူတို့တိုင်းချင်းချင်းကိုပြန်သွားဖို့ညလုံးချုံရင်းကိစ္စကိုကျွန်တော်တို့ကပဲတာဝန်ယူမယ်သူတို့ဖက်ခါအမလာဖို့လက်လက်ကန်ကြီးခါမှာတတို့မှမျိုးသေးပြီးမသွားဖို့အဲ့ဒါပြန်တော့ဖို့မယ်
ဒီကနေ့မှာပြည်သူ့ကာကွယ်ရေးတပ်ဖွဲ့ခေါင်းဆောင်တွေကနေမနက်ဖြန်ဆွေးနွေးမယ့်အကြောင်းအရာတွေကိုအချင်းချင်းတိုင်ပင်နေကြတယ်လို့ဆိုပါတယ်။ချင်းမြင့်နဲ့မင်းတပ်မြို့မှာဧပြီလ24ရက်နေ့ကဗိုလ်ချုပ်ကြေးရုပ်ရှိမှာစစ်ကောင်စီအားစန့်ညင်ကြောင်းစက်ကူတပိတ်လိုက်လံကတ်ကြတဲ့အမျိုးသမီး၄ဦးနဲ့အမျိုးသား၃ဦးစုစုပေါင်း9ဦးအဖမ်းခံလိုက်ရပြီးပြန်လွှတ်ပေးဖို့တောင်းဆိုရာကလည်းမင်းတပ်မြို့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်တွေကြားဧပြီလ24 26နဲ့29ရက်နေ့တွေမှာပြစ်ခတ်တိုက်ခိုက်မှုဖြစ်ပွားခဲ့တာပါဒီတိုက်ပွဲတွေအတွင်းစစ်တပ်ဘက်ကဒေသုံလူစုစုပေါင်း20ယောက်ဆက်မလဲရှိတယ်လို့ကာကွယ်ရေးတပ်ဖွဲ့ဘက်ကပြောပေမဲ့သီးခြားသိမှုနိုင်သေးပါဘူးဒီတိုက်ပွဲတွေမှာစစ်ကောင်စီတပ်ဘက်ကခင်မီလက်နဲ့လက်နက်ကြီးတွေနဲ့ပြစ်ခတ်နှိမ်နှင်းခဲ့သလိုဗီရုကာကွယ်ရေးတပ်တွေဘက်ကတော့ရိုးရသူမီးသနတ်နဲ့တာခုခံကာကွယ်တပ်ခတ်ခဲ့တယ်လို့ကာကွယ်ရေးကောင်ဆောင်တွေကပြောပါတယ်လက်နက်အင်အားချင်းမမျှပေမဲ့မင်းတပ်မြို့နယ်ရဲ့ခုခံကာကွယ်တဲ့ပုံစံကိုတော့မင်းတပ်ကာကွယ်ရေးဘက်ကောင်ဆောင်သူကအခုလိုပြောပါတယ်
ကျွန်တော်တို့မင်းတပ်ကအရာလေးမျက်နှာမှာဝန်ပေါက်တည်တော်ရှိတယ်။ဒါပေမဲ့အဲ့ဒီအရာလေးမျက်နှာတုန်းကကျွန်တော်တို့ကာကွယ်ရေးတပ်တွေအလုံးရှိတယ်။ကျွန်တော်တို့ကကာကွယ်ရေးတပ်လို့ပြောပြမယ်လို့ကျွန်တော်တို့ထဲမှာပါဖြစ်တယ်ဆိုတော့ကြီးပါတိုင်းကြီးပါတိုင်းကလက်နဲ့ရှိတဲ့ဟိုတည်းကခြေများရှိတဲ့ဟိုတည်းကအကုန်လုံးကထွက်လာပြီးခါမှာကသာတိကတွေးထဲနဲ့လက်တည်တာမျိုးဖြစ်နေတာ။အဲ့လိုမျိုးတော့ကျွန်တော်တို့ကအင်အားအများကြီးတယ်
လက်ရှိမင်းတပ်မြို့တွင်ပြစ်ခတ်မှုတွေငြိမ်သက်နေပေမဲ့မြန်မာစစ်တပ်ကနေမင်းတပ်မြို့နဲ့နှစ်မိုင်ကျော်မှာတပ်ဖွဲ့ရှိနေသလိုပခုတ်ကူမြို့နယ်ကြောက်စုဘက်မှာလည်းတိုက်ရအစုနေတာကြောင့်အချိန်မရွေးပြစ်ခတ်မှုဖြစ်လာနိုင်တယ်လို့လည်းမြို့ခံတွေကပြောပါတယ်ခင်ဗျာ